တမရကဝေဦးစည်းချုပ်ဘူဂျုံဟူကြီးမင်းအွန်လိုင်းနဲ့ KNU ဥက္ကဋ္ဌဦးဆောင်တဲ့ KNU ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံရမှာတိုက်ပွဲတွေဖြစ်ခဲ့တဲ့ KNU တပ်မဟာ9ဒေသမှာမြန်မာစစ်တပ်ဘက်ကလမ်းဖောက်လွတ်မှုတွေကိုယာယီရပ်ဆိုင်းထားဖို့သဘောတူညီခဲ့ကြတယ်လို့သိရပါတယ်။ဒေသတွင်းအပြန်အလှန်ဖြစ်ကပ်မှုတွေထပ်မဖြစ်စေဖို့နှစ်ဖက်အောက်ခြေတပ်တွေဆက်ပြီးညှိနှိုင်းသွားဖို့ကိုလည်းရှိတယ်လို့ KNU ပြောခွင့်ရသူဖရိုစောကွယ်ထူးဝင်းကပြောပါတယ်။တမရကွေဦးစည်းချုပ်နဲ့လှုပ်တဲ့ဒီကနေ့အစည်းအဝေးနဲ့ပတ်သက်လို့ကိုသားညွန့်ဦးကဆက်သွယ်မေးမြန်းရမှာဖရိုစောကွယ်ထူးဝင်းကအခုလိုစတင်ရှင်းပြပါတယ်
။တွေ့ရအဓိကအကြောင်းရင်းကတလောတွန်းကကျွန်တော်တို့ဒီတမဟာငါမူထရခရင်ပေါ့လေကျွန်တော်ဖပုံခဲမှာဖြစ်ပေါ်တဲ့လမ်းဖလုံးမှုကနေပြီးတော့ပြစ်ခတ်တဲ့မှုရှိလာတဲ့အပေါ်နားလည်မှုမလွဲဖို့အတွက်ကျွန်တော်ယူရချက်နဲ့တာဝန်လာရပြဆုံးချင်းဖြစ်ပါတယ်။အထူးသဖြင့်ကျွန်တော်တို့တင်ပြတာကတော့ပြည်သူလူထုကလည်းစိုးရိမ်ပူပါမှုဖြစ်တယ်ကျွန်တော်တို့ကလည်းသမ္မတကနေဒီပြည်သူ့ဆုံးတရားလမ်းပေါ်ပြီးပြုလို့ဆောင်ရွက်မလားဆိုတဲ့စိုးရိမ်မှုအပေါ်မှာဒါကိုကျွန်တော်တို့ဒီနေချင်ရေးလုပ်ငန်းစီကိုမထိခိုက်ဖို့အတွက်လက်ရှိမှာဒီလမ်းပေါ်လို့ရေးကိုကျွန်တော်တို့ရဆိုင်ဖို့အတွက်ကျွန်တော်တင်ပြဆွေးနွေးခဲ့တယ်သမ္မတကလည်းဒီလမ်းပေါ်လို့ရစီရေးအတွက်ပြင်ဆင်တာလုံးဝမဟုတ်ဘူးဒီလူတွေရဲ့စတက်စ်မြို့အေးလာရေးပြီးဆလမချက်တွေတောင်းဖို့တဲ့လူတွေအထောက်ချဖို့တဲ့ဖြစ်တယ်။သို့တော်လည်းပဲဒီလူတွေရဲ့စိုးရိမ်မှုနဲ့အခုစိုးရိမ်မှုကြောင့်ထွက်ပြေးတဲ့လူတွေရဲ့ဘဝတွေပြန်လည်ပြီးတော့တူဆောင်တဲ့အခုအတွက်အေးချမ်းနေတဲ့ပို့တဲ့ဒီလမ်းဖောက်လူမှုကိုယာယီရဆိုင်ထားမယ်လို့အဲမှာသဘောတူတာသဘောထားရှိတဲ့ပုံမှာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီလက်ရှိတက်မငါးမှာရှိတဲ့လမ်းဖောက်လို့မှုကိုတက်မရော့ဘက်ကယာယီရဆိုင်းထားမယ်ဆိုတဲ့သဘောတူညီချက်ရခဲ့တာပေါ့နော်တခြားသဘောတူညီချက်တွေရောရလက်ကောဘာရှိပါလဲခင်ဗျာညီငယ်ကြီးနဲ့ပတ်သက်လို
့အဓိကကတော့ကျွန်တော်တွေ့ဆုံမှုကဒီလိုဒီပြဿနာကြောင့်ဒီအခက်အခဲတွေကြောင့်ရရှိထားတဲ့ယုံကြည်မှုငြိမ်းချမ်းရေးလုပ်ငန်းတွေဆောင်ရွက်နေရမယ်မထိခိုက်အောင်ပေါ့ဒါတွေကိုကျွန်တော်တို့အဓိကထားရှိနေတာဖြစ်ပါတယ်
ဘယ်ချင်းကြကြလောက်တွေ့ပြကြလဲခင်ဗျာ
ကျွန်တော်တို့ဘွန်လဲနှစ်နာရီခွဲရနေပြီးတော့ဒီ9နာရီအထိနှစ်နာရီကျော်ကျော်လောက်ကျွန်တော်တို့ဆွေးနွေးကြ
တော်တော်ကြာတာပဲဟုတ်ကဲ့အဲ့တော့တမဟာ9ကိစ္စပြင်တခြားကိစ္စရက်တွေကိုဆွေးနွေးပြတာရှိပါလားခင်ဗျာ
ကျွန်တော်ငြင်းချဲတိဆောင်မှုမှာကိစ္စပဲလေငြင်းချဲတိဆောင်မှုမှာဘယ်လိုအောင်ရဆောင်ရွက်မလဲဆိုတဲ့ကိစ္စအမြင်တော်တော်နဲ့ဆွေးနွေးတဲ့ဘောလည်းပါပါတယ
်ပင်လုံးညီလာခံပြန်ခေါ်ရေးကလည်းအခုကကြန့်ကြာနေတဲ့အခြေအနေမှာရှိတော့အဲ့ကိစ္စကိုစကားပြောပြပါလားခင်ဗျာ
နိုင်ငံရေးအပိုင်းမှာကျတော့ကျွန်တော်တက်မတော်နဲ့ဆွေးနွေးတဲ့အချိန်မှာတော့မပါဘူးတိုးတော်လည်းပဲညီချင်းရဲ့ဒီတက်မတော်ဘက်ကလည်းဒီဒီမိုကရေစီဖက်ဒရယ်ဇနီးကိုတည်ထောင်မယ်ဆိုတာတော့တက်မကြီးတော့အတိအနဲ့ပြောပြတယ်ဒီနိုင်ငံရေးဆွေးနွေးပွဲလို့ခန့်တယ်ဆိုလို့ပြောတယ်ဒီပင်လုံးညီလာခံကျတော့တို့ကတော့ပြန်ခေါ်ဖို့အတွက်တော့တို့တိုက်တွန်းသွားမယ်ဆိုတာပဲဆွေးနွေးပါတယ်
ဒီမြန်မာနိုင်ငံတခြားနေရာတွေမှာဖြစ်နေတဲ့စစ်ပွဲကိစ္စတွေကိုဆွေးနွေးပြပါလားခင်ဗျာဥပမာဆိုကချင်ပြည်နယ်မှာဖြစ်တဲ့ကိစ္စမူဆယ်မှာဖြစ်တဲ့ကိစ္စ
ကျွန်တော်တို့မဆွေးနွေးဘူးအဲ့ဒီကိစ္စကျွန်တော်အဓိကတော့ဒီဟိုစပေါ်တခြားဒေသမှာဖြစ်တဲ့ကိစ္စတွေကတော့ပြောလို့ရှိရင်လည်းကျွန်တော်တို့လည်းအရင်ကပြည်သူ့အတိအကျလည်းမသိတော့လည်းကျွန်တော်မပြောနိုင်ဘူးဒါပေမဲ့အခုကအများကပြောနေရတဲ့လူတွင်ရေးကိစ္စပေါ်လေးပြည်သူ့တွေနဲ့ IDP ဒါတော့ပြောကြတာပေါ့နော်ကျွန်တော်တို့ကလည်း IDP ရေးကိုယ်ကလည်းရှိနေပဲကိုကိုရှင်နေပဲကိုဒုက္ခနဲ့ကိုပေါ့နော်သူဆိုတဲ့ဘောကတော့
ဟုတ်ကဲ့
ဒီတခြားမလို့စာနာမှုတော့ရှိတော့တယ
်အခုဒီကနေ့ဆွေးနွေးပွဲရလဒ်တွေနဲ့ပတ်သက်လို့ဘယ်လိုဆော့ခွက်ထူဘယ်လိုမြင်ပါလဲကျင်းအားရမှုရှိပါလား
ကျင်းတော့ပါတယ်ကျွန်တော်တို့ဒီအထူးသဖြင့်ကျွန်တော်အဓိကရွေးချက်ကတော့အဲ့ဒီကိုစားဖတ်ဖို့ကြရမှာဖြစ်တဲ့ဒီပြည်ပကမော်လေးဆက်နေတဲ့တိုက်ပွဲတွေနော်တိတိမှုတွေကိုကျွန်တော်တို့ဒီလိုရှင်လွှဲနိုင်ဖို့အတွက်ယုံကြည်မှုပြန်လည်တည်ဆောက်နိုင်ဖို့အတွက်ယုံကြည်မှုကတော့ပြတ်တာတော့မဟုတ်ဘူးပေါ့နော်ဒါမဲ့ဒီကိစ္စရရယုံကြည်မှုထိပါမယ်ဖြစ်တဲ့အခြေဒီလိုတမတော်ကလည်းအဖြစ်ပြတ်တာဆုံးဖြတ်တဲ့အတွက်ဒါကကျွန်တော်တို့ယုံကြည်မှုကပုံတိုးပွားလာမယ်လို့ပုံမရှိလာမယ်လို့ယုံကြည်ပြည်သူတွေဆိုရင်ကလည်းရှော့ပါစေတဲ့အနေထားဖြစ်တယ်လို့အားရမှုရှိတယ်တမတော်ရဲ့နားလည်ဒီမြေပေါ်မှာလည်းကျွန်တော်အခုအားရဝန်တာမြင်ပါတယ
် KNU ဥက္ကဋ္ဌနဲ့အခုဒီ KNU ကိုယ်စားလှယ်ဖွဲ့အနေနဲ့ဗမာပြည်ရောက်နေတဲ့အချိန်ရန်ကုန်ရောက်နေတဲ့အချိန်ဒေါ်ဆန်းစုကြည်နဲ့ရောတွေ့ဆုံဖို့တရားတွေ့ဆုံဖို့ရှိပါလားခင်ဗျအ
ခုဒီတစ်ခေါက်မှာတော့တွေ့ဖို့ဟိုစားအစီအစဉ်တော့မရှိဘူးတွေ့ဖို့တော့ကျွန်တော်တို့ညီမထားတယ်ညီရထားတယ်